စကိုင်းတိုင်းဝက်လက်မြို့နယ်အနောက်ချမ်းမှာဒီကနေ့မနက်အစောပိုင်းတုန်းကမြန်မာစစ်တပ်နဲ့ဒေသခံ PDF လက်နက်ကိုင်တပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ခဲ့ပြီးတဲ့နောက်မှာတော့မြန်မာစစ်တပ်ဘက်ကလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။ဒေသခံအမျိုးသမီးတဦးကြီးထိမှန်တေဆုံးခဲ့တယ်လို့ကူညီကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်။အောက်တိုဘာလ14ရက်နေ့ကလည်းဝက်လက်မြို့နယ်အရှိချမ်းမှာနယ်မြေရှင်းလင်းရေးလုပ်နေတဲ့မြန်မာစစ်တပ်ကစစ်ကြောင်းတလျှောက်ကျေးရွာတွေကဒေသခံပြည်သူ12ဦးထက်မနည်းကိုလည်းဖမ်းဆီးခေါ်ဆောင်သွားတယ်လို့သိရပါတယ်။ဝက်လက်မြို့နယ်တွေကအခြေအနေသတင်းပေးပို့ချက်ကိုတော့အလိမ်မာပြောပြပေးပါရှင်။
ဝက်လက်မြို့နယ်အနောက်ချမ်းမှာဒီကနေ့မနက်ဒေသခံ PDF လက်နက်ကိုင်အဖွဲ့တွေကရွှေပန်းကုန်းရွာရဲစခန်းကိုဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။အဲဒီနောက်စစ်တပ်ဘက်ကလေကြောင်းကနေတုတ်ပြန်တိုက်ခိုက်ခဲ့တာပါ။တိုက်ခိုက်မှုအတွင်းဒေသခံပြည်သူတို့သေဆုံးခဲ့ရတယ်လို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တို့က VOA ကိုပြောပါတယ်
။အဲဒီနေ့မနက်လည်းလည်းကြည့်တာဝက်လက်မြို့နယ်အနောက်ချမ်းကျောင်းရွှေပန်းကုန်းကြီးကကျေးရွာမှာဒီအပြန်အလှန်ပတ်သက်ဖြစ်တာပေါ့နော်။အပြန်အလှန်တိုက်ခိုက်ရင်လည်းဒီစစ်ကောင်စီကနာမခါရပေါ့နော်မုံကနာမခါအနေမှာအမိုင်းပါတီထိုင်နေကျွန်တော်တို့ဒီဘက်ကိုလာပြစ်တယ်အဲကျွန်တော်တို့ခုနှစ်နာရီမိနစ်30မှာပြစ်တာပါခုနှစ်နာရီမိနစ်30မှာကျွန်တော်တို့ဒီစစ်တပ်ကကြီးအောင်ပြစ်ခဲ့တယ်ပြစ်ချက်ပြီးတော့မှဒီဘာမှမဆိုင်နေနဲ့ကျွန်တော်တို့ဒီအရှိကကျွန်တော်တို့ရပါကြီးရရဲ့အနာဖက်ကရင်းမရောရတော့ကိုလာပြစ်တယ်အဲ့မှာဒီဒီအမျိုးသမီးအသက်ရောမပြရဘူးအစ်ဒီမျိုးသမီးတော့ကအဲ့လိုပြစ်လို့မခဏရမပုံးဝတဲ့ချိန်မှာခဏရနေပေါက်ပြီးမှသူခါရီမှလာကအဲ့မျိုးသမီးကအဲ့ဒါသုံးဆုံးသွားရပြီတင်ရတာပါတယ
်အောက်တိုဘာလ၈ရက်နေ့ကလည်းမြန်မာစစ်တပ်ဘက်ကဝက်လက်မြို့နယ်အရှိချမ်းကိုလေကြောင်းကနေတိုက်ခိုက်ခဲ့ပြီးတဲ့နောက်မြန်မာစစ်သားတရာဝင်းကျင်လောင်းနဲ့နယ်မြေရှင်းလင်းရေးတွေဆောင်ရွက်ခဲ့တဲ့အကြောင်းဒေသခံတွေကပြောပါတယ်နယ်မြေရှင်းလင်းရေးလုပ်ခဲ့တဲ့ခြောက်ကကျေးရွာတွေကနေအိမ်တချို့မီးရှို့ဖျက်ဆီးခံခဲ့ရတယ်လို့ဒေသခံ၁၂ယောက်ကိုလည်းဖမ်းဆီးခေါ်ဆောင်သွားတယ်လို့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တို့ကပြောပါတယ်မင်းကုံရွာမှာစကန်ချခဲ့ကြတဲ့စစ်ကောင်စီစစ်ကြောင်းနောက်တစ်ကြောင်းကတော့အောက်တိုဘာလ16ရက်နေ့ကမင်းကုံရွာကထွက်လာမှာဝက်လက်မြို့နယ်အရှိချမ်းဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တချို့နဲ့ထိတွေ့တိုက်ပွဲဖြစ်ခဲ့ကြတယ်လို့အဖွဲ့ဝင်တို့ကပြောပါတယ်
။16ရက်နေ့ကျတော့သူတို့မင်းကုံရွာထွက်လာတဲ့အချိန်မှာကျွန်တော်ပြည်သူကာကွယ်ရေးတပ်တွေချုံနေတည်ပြီးတော့ဒီကြောင်းကအပြန်နဲ့ဗတ်ဒက်ဆိုင်မှုဖြစ်တယ်ပေါ့နော်ဗတ်ဒက်ဆိုင်ကတော့ကျွန်တော်ဘက်မှာတော့အချာချုံမရှိဘူးသူတို့ဘက်မှာကအဒီဆင်းရှိကြအဲ့လိုလိုမှမပြော၃ရက်လောက်ပြည်တယ်ထိခိုက်တယ်ဆိုတော့များပြားရတယ
်ထိခိုက်တယ်ရတာတွေနဲ့ပတ်သက်လို့စစ်တပ်ဘက်ကသတင်းထုတ်ပြန်တာမရှိသေးသလိုတိကျအတည်ပြုချက်မရသေးပါဘူးအောက်တိုဘာလ၈ရက်နေ့ကဝက်လက်မြို့နယ်အရှိချမ်းမှာရှိတဲ့ PDF တပ်စခန်းတစ်ခုကိုမြန်မာစစ်တပ်ဘက်ကလေကြောင်းကနေပစ်ခတ်တိုက်ခိုက်ခဲ့တာကြောင့်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တချို့သေဆုံးတာတွေပျောက်ဆုံးတာတွေရှိခဲ့တယ်လို့ PDF တပ်ဖွဲ့ဝင်တွေကပြောပါတယ်ဒါပေမဲ့အရေးအတွက်အတိအကျတော့ပြောဆိုခြင်းမရှိသေးသလိုအတိပြုချက်မရသေးပါဘူး။ဒီကနေ့အောက်တိုဘာလ18ရက်နေ့မှာလဲဝက်လက်မြို့နယ်အနောက်ချမ်းကိုမြန်မာစစ်တပ်ဘက်ကလေကြောင်းကနေထပ်ပြီးတိုက်ခိုက်ခဲ့တာပါ။ဝက်လက်မြို့နယ်အတွင်းမှာမြန်မာစစ်တပ်ရဲ့ကုန်းကြောင်းကနေရောလေကြောင်းကနေပါထိုးစစ်ဆင်နေတာတွေကြောင့်ကျေးရွာတော်တော်များများကဒေသခံတောင်းနဲ့ချီပြီးစစ်ဘေးရှောင်နေကြရတာပါ။မြန်မာစစ်တပ်ကလေကြောင်းကနေတိုက်ခိုက်ခဲ့တဲ့နေရာနဲ့အနီးဝန်းကျင်ကကျေးရွာ15ရွာထပ်မင်းဲကဒေသခံတွေဟာလည်းဘေးလူရွာကိုထွက်ပြေးနေကြရဆဲဖြစ်ပါတယ်။မြေကမ်းတခြားနဲ့မြေကမ်းနဲ့နီးရဲ့ကျေးရွာတွေကဒေသခံတွေဟာဘေးလူရွာတောတောင်နေတဲ့နဲ့အနည်းငယ်ပိုဝေးတဲ့ကျေးရွာတွေကိုထွက်ပြေးတိမ်းရှောင်နေကြရဆဲဖြစ်ပါတယ်။ဒီဒေသကျေးရွာတွေမှာ PDF တွေကကျေးရွာတွေမှာအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးမြန်မာစစ်တပ်ကစွပ်စွဲထားပါတယ်။ဒီအကြောင်းပြချက်နဲ့နေမြေရှင်းလင်းရေးထိုးစစ်နဲ့လေကြောင်းတိုက်ခိုက်မှုတွေကိုစက်တိုက်တိုးပြီးလှုပ်လာနေသလိုစစ်ဘေးရှောင်တွေပိုးပြီးတိုးလာနေပါတယ်ရှင်။